ဆယ်စုနှစ်ပေါင်းများစွာတွင်လူတွေရဲ့အပြုတ်မှုကြောင့်ကမ္ဘာမှာရှိနေတဲ့အပင်နဲ့သတ္တဝါမျိုးစိတ်ပေါင်းဒီတသန်းမျိုးတုံးမဲ့အန္တရာယ်ရှိနေကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာကသတိပေးလိုက်ပါတယ်။ဒီအစီရင်ခံစာအတွက်ဒါဇင်နဲ့ချီတဲ့နိုင်ငံတွေကသုတေသီပေါင်း450ရောက်လောက်ကပြုစုရေးသားခဲ့တာဖြစ်ပါတယ်။သူတို့ရဲ့ရှာဖွေတွေ့ရှိချက်တွေအရအစုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရဟာလူသမိုင်းမှာအရင်ကတကြိမ်တစ်ခါမှမဖြစ်ဘူးတဲ့အခြေအနေမျိုးဖြစ်ပြီးတဘာဝပျက်စီးမှုဟာမကြုံစဖူးအောင်တကဘာလုံးအတိုင်းတာနဲ့ချီရှိလာနေတယ်လို့အစိုးရကစာမှသတိပေးထားပါတယ်။လွန်ခဲ့တဲ့နှစ်တန်ပေါင်း10တန်းကအခြေအနေနဲ့နှိုင်းယှဉ်ရင်အခုမျိုးစိတ်တွေမျိုးတုံးလာမဲ့နှုန်းကအစာပေါင်းထောင်နဲ့ချီမြန်ဆန်မှဖြစ်ကြောင်းသိပံပညာရှင်တွေကပြောပါတယ်။လက်ရှိကမ္ဘာပေါ်မှာတတဝါနဲ့အပင်မျိုးစိတ်ပေါင်း၈တန်းရှိနေပါတယ်။စာမျက်နှာ1800ပါတဲ့အဲ့ဒီအစီရင်ခံစာကို9ကြိမ်မြောက် IPBES လို့ခေါ်တဲ့ဇီဝမျိုးကွဲနဲ့ဂေဟစနစ်ဆိုင်ရာသိပ္ပံမူဝါဒနိုင်ငံတကာညီလာခံမှထုတ်ပြန်ခဲ့တာပါ။အစုလိုက်ပြုံလိုက်မျိုးတုံးမဲ့ NDA ကိုဖြည့်ရှင်းဖို့လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလိုအပ်မှာဖြစ်ကြောင်းအစီရင်ခံစာကအကြံပြုထားပါတယ်ရှင်။